ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းလနဲ့ချီပြီးပိတ်ထားခဲ့ရတဲ့မောင်တော်နေဆက်ကုံသွယ်ရေးစခန်းကိုပြန်လည်ဖွင့်လှစ်လိုက်ပါပြီ။လုံခြုံရေးစိုးရင်ချက်နဲ့ကုံစီစည်းစစ်မှုအထူးကော်မတီဖွဲ့စည်းဆောင်ရွက်နေရတဲ့နေဆက်ကမောင်တော်နေဆက်ကုံသွယ်ရေးကတော့ပုံမှန်တော့ပြန်မဖြစ်သေးပါဘူး။ဒါပေမဲ့ဒေသရင်းအခြေခံလူထုအတွက်အလုတ်ကိုင်းနေပြန်လည်ပေါ်ပေါက်လာတယ်လို့မောင်တော်နေဆက်ကုံသွယ်များအသင်းအကြီးကပြောပါတယ်။အပြည့်အစုံကိုမတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်ရှင်။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအဓိကကုန်သွယ်ရေးစခန်းတစ်ခုဖြစ်တဲ့မောင်တော်နေဆက်ကုန်သွယ်ရေးစခန်းကိုပြန်လည်ဖွင့်လှစ်လိုက်ပြီးကုန်သွယ်ရေးပုံမှန်ပြန်ဖြစ်ဖို့ကြိုးစားနေကြပါတယ်။မောင်တော်ဒေသတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နှစ်လကြာပိတ်ထားခဲ့ရတဲ့မောင်တော်နေဆက်ကုန်သွယ်ရေးစခန်းကိုပြန်ပြီးဖွင့်လှစ်ထားပေမဲ့စီကံတင်းကျပ်ထားတယ်လို့မောင်တော်နေဆက်ကုန်သွယ်ကြီးများအသင်းဥက္ကဋ္ဌဦးအောင်မြင့်သိန်းကပြောပါတယ်။
ကနေနေကကနေကလင်းကုန်နေနေဖွင့်လိုက်ပါရင်ဟုတ်ခဲ့ပါနေနေစီလက်ကလည်းတော့မဟုတ်ဘူးပါဗျာတော့ရှင်ဟိုထွက်ချင်းလို့ထွက်ဝင်ချင်းလို့မျိုးတော့မရဘူးပေါ့ဆိုစီနေကနေတော့ကျွန်တော်တို့အဲ့ဒီကန်တရှင်လို့လို့ရှိတယ်အရှင်ကန်တန်လေးတွေနဲ့ပေါ့ဗျာနော်ဥမာတဘောကဟိုပုံစစ်စစ်တာကိုလေးနိုင်ရက်တာတို့ပါတို့အဲ့လိုမျိုးလေးတွေရှိပါတယ်ဟိုစီကလေးတွေတမချက်တွေနဲ့သင်ချက်တွေတဘောတော့မဟုတ်ပါအမမဖြစ်အောင်လုပ်ပါလေနော်အခုကဟိုစစ်စင်တွေကလည်းလုံးကျွေးချင်ရပါတော့အဲ့ဒီပေါ်လေးပါဟုတ်ကဲ့
ဖွင့်လှစ်လိုက်တာရက်ပိုင်းမဲ့ရှိသေးတဲ့မောင်တော်နေဆက်ကုံသွေးရေးစခန်းမှာပို့ကုန်တွေကိုအထူးကြီးကျက်စစ်ဆေးရေးအဖွဲ့ကလည်းဖွဲ့စည်းဆောင်ရွက်နေပြီးအမှားရွေးမရှိအောင်ဆောင်ရွက်နေပေမဲ့လည်းနောက်ပိုင်းမှာပုံမှန်ပြန်ဖြစ်အောင်ကြိုးစားသွားမယ်လို့လည်းမောင်တော်ကုံသေးကြီးများအသင်းဥက္ကဋ္ဌကပြောပါတယ
်ကုံပေါင်းစစ်ဆေးရေးအဖွဲ့ဆိုပြီးမှကျွန်တော်အပါအဝင်ပေါ့အဲ့ဒီကုံသေးကြီးရဲ့အပါအဝင်ဟိုကိုဌာနနဲ့ကျွန်တော်ဖွဲ့ထားတာပေါ့နော်ဟုတ်ကုန်ပြီအတင်းပါမယ်နောက်ပြီးတော့ဟိုနေနာဂတာအကောက်ခံလာဝကာနောက်ပြီးတော့အောက်ကပီဝီစခန်းကကိုစလေးဒီတော့နှလုံးငယ်အဲ့လိုလူကိုရောက်တာကိုဝတ်ဆော့တာပြီးလို့ပုံနေမျိုးတော့မဟုတ်ဘူးပေါ့ဒီဟိုတနည်းအားဖြင့်တနည်းအားဖြင့်မစစ်စစ်ပြီးအပြင်ကိုတစုံတစ်ခုအမဖြစ်ခင်းနေဆိုရင်အဲ့ဒီကိုရောစလုံးမှာတာဝန်ရှိတယ်ပေါ့စစ်စစ်ကိုကိုရောစလုံးမှာအဲ့လိုပုံစံမျိုးနဲ့အဖွေဖွေပြီးတော့ဒီကာလအတွင်းမှာတော့အဲ့လိုသူစစ်စစ်ပြပါလေနောက်တစ်ပြေးပြေးလုံကျွေးကောင်းလာတာနဲ့အများဆီဆောတော့ပါမယ်။ညချင်းတို့အချင်းတွေရောအခုဟိုဆီဆောတော့ဖို့အစီအစဉ်ရှိပါလေ
။တစ်တော်ရွယ်ပစ္စည်းစားတောက်ကုန်တို့ကိုအဓိကထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်ပို့နေတဲ့အဓိကကုန်သွယ်ရေးစခန်းတစ်ခုပြန်ပြီးဖွင့်လှစ်လိုက်နိုင်တာကြောင့်ဒေသခံတို့အတွက်အလို့အကန်ပြန်ကောင်းလာစေတယ်လို့လည်းဥက္ကဋ္ဌဦးအောင်မြင့်သိန်းကပြောပါရယ်
။ဥပမာဝါလုံးကုန်သွယ်လူတွေဆိုလို့ရှိရင်သူတို့ရဲ့အခြေခံလူသားတွေပေါ့ဝါလုံးတွေခုံးမှသူတို့ကခမင်းစားရယ်လေတော့လုပ်ကြမှာဆိုမော်ဘယ်ဒီစက်ကုန်ကြီးပိတ်ကြပြီဆိုတော့ ਨੇ ဝေါ်လုံးကမထွက်ရပြီဆိုတော့ ਨੇ ဟိုးတပေါ်ကတပေါ်မှာတော့ပြီးတော့ဝေါ်ခုတ်တဲ့လူတွေရောအခုပြီးတော့မဝေါ်ခုတ်တဲ့လူတွေရောအကုန်လုံးတောက်ချောက်ကဒုက္ခရောက်တဲ့သဘောပေါ့နော်အေးအဓိကတော့ကျွန်တော်ဒေသထွက်ပုဇွန်ကပိုင်ရှင်တွေတော့အနည်းနာဆုံးပေါ့သူတို့ကပုဇွန်မဖဲရဘူးဆိုတော့ဓာတ်ရိုက်သူတို့ကအများဆုံးခံစားရတာပေါ့နော
်နေဆက်ကုန်သွေးရေးစခန်းတွေတဲကအရေးပါတဲ့စခန်းတစ်ခုဖြစ်တဲ့မောင်တော်နေဆက်ကုန်သွယ်ရေးစခန်းရဲ့ကုန်သွယ်မှုကနှစ်စဉ်အမေရိကန်ဒေါ်လာ5,000ကျော်လောက်ရှိတယ်လို့လည်းအစိုးရရဲ့ကုန်သွယ်ရေးစည်းရုံးစရာတွေမှာဖော်ပြထားပါတယ်ရှင်။